UWSP ဝါပြည်သွေးစည်ညီညွတ်ရေးပါတီဌာနချုပ်ပန်ခန့်မှာပြီးခဲ့တဲ့ February 22ရက်နေ့ကစတင်ပြီး NCA လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တတိယကြိမ်ထိပ်သီးညီလာခံကိုကျင်းပနေပါတယ်။ဒီညီလာခံရဲ့ထူးခြားချက်ကလာမယ့်မတ်လ3မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့ UNFC တိုင်းရင်းသားအဖွဲ့ခေါင်းဆောင်တွေမတွေ့ဆုံမီနဲ့မတ်လထဲမှာပြုလုပ်ဖို့ရှိတဲ့ဒုတိယကြိမ်မြောက်21ရာစုပင်လုံးညီလာခံမတိုင်ခင်ကျင်းပတာဖြစ်ပါတယ်။အဲ့ဒီပန်ခန်းဆွေးနွေးပွဲအဖွဲ့မင်းကွန်းမှာဝါအဖွဲ့ခေါင်းဆောင်ဦးပေါ့ယူချန်းကအစိုးရနဲ့တက်မတော်ဖော်ဆောင်နေတဲ့ SCA စာချုပ်အခြေခံနဲ့ညီညာရေးလမ်းစဉ်ဟာအလုံးမဖြစ်တဲ့အတွက်တိုင်းရင်းသားအဖွဲ့တွေကလမ်းသစ်ဖောက်ဖို့လိုနေပြီဆိုပြီးတိုက်တွန်းလိုက်ပါတယ်။ဝါခေါင်းဆောင်ဦးပေါ့ယူချန်းက SCA စာချုပ်နဲ့ပတ်သက်ပြီးဘုံသဘောတူညီချက်ရအောင်အပြေရှားဖို့နိုင်ငံရေးဆွေးနွေးမှုမူပေါင်းကိုတန်းတူညီမျှတဲ့ပုံစံဖြစ်အောင်လုပ်ဖို့နဲ့ပင်လုံစိတ်ဓာတ်နဲ့ပတ်သက်တဲ့အထိပယ်ကိုပြန်လည်သုံးသပ်ဖို့ဆိုတဲ့အချက်၄ချက်ကိုတင်ပြပါရစေ။အစည်းအဝေးကိုတက်ရောက်နေတဲ့ကိုကန့်အဖွဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ခေါင်းဆောင်တွေကလည်းဝါအဖွဲ့ခေါင်းဆောင်တင်ပြတဲ့ဆွေးနွေးချက်၄ချက်ကိုထောက်ခံတယ်လို့ပြောကြပါရစေ။ပြီးခဲ့တဲ့ဥသိမ်းစင်အစိုးရလက်ထက်ကတနင်္ဂနွေလအပြစ်ခတ်ရစဲရေးစာချုပ် NCA မူကျမ်းဖြစ်ပေါ်ဖို့ထဲထဲဝင်ဝင်ပါဝင်ခဲ့ပြီးတော့အဲ့ဒီစာချုပ်မူကျမ်းမှာလက်မှတ်ထိုးခဲ့တဲ့ UNFC အဖွဲ့ဝင် KIA နဲ့ SSPP တို့လိုအဖွဲ့တွေလည်းဆွေးနွေးပွဲကိုတက်ရောက်နေပါရစေ။UNFC အဖွဲ့ကနေနှုတ်ထွက်ထားပြီး NCA အပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နာယကဘုံမူကြီးခွန်ဦးကာကအရင်အစိုးရလက်ထက်က NCA မထိုးခဲ့တဲ့အဖွဲ့တွေဟာလက်ရှိအစိုးရလက်ထက်မှာအခွင့်အရေးတွေပိုရလာပြီးအခြေအနေပိုကောင်းလာမယ်လို့မျှော်လင့်ခဲ့ကြပေမဲ့သူတို့ထင်သလိုမျိုးဖြစ်မလာတဲ့အခါမှာဝါအဖွဲ့ခေါင်းဆောင်နဲ့လမ်းကြောင်းတစ်ခုလိုက်ချင်တဲ့သဘောမျိုးပဲလို့သုံးသပ်ပါတယ်
ကျေကရစရေးကိုပြေစားဆွေးနွေးလာတဲ့အဖွဲ့တွေကချင်းချင်းပြောရင်တော့ဗမာကြီးဦးသိန်းစိန်လက်ထက်ကအခွင့်အရေးခွင့်ကောင်းတရားကိုလက်လွတ်သွားတာပါဗျာလက်လွတ်သွားပြီးတော့ဒီပြည်သူ့အစိုးရဒီမိုကရေစီအစိုးရလက်ထက်မှာအခွင့်ကောင်းတရားထပ်လာမလားလို့စောင့်တော့လဲဟုတ်ဟုတ်ဒီပါတီမလာတဲ့ခါကျတော့အဲ့ဒီဝါဘက်ကထပ်ပြီးတော့လှုပ်လိုက်တဲ့နောက်ထပ်အခွင့်လန်းတစ်ခုပေါ့အဲ့ဒီနောက်ကိုပြန်လိုက်တာလည်းဖြစ်နိုင်တာပေါ့ဒါကြောင့်နည်းနည်းလေးတော့ညွှန်းချက်စရာလေးတွေရှိလာမလားလို့ထားလိုက်တာလည်းဖြစ်နိုင်တာပေါ့အဲ့ဂျန်တဲ့အဖွဲ့တွေကတော့
ဒါအပြင်ဘုံမူကြီးခွန်ဟောကာကဝါနဲ့မိုင်းလာအဖွဲ့တွေကတော့ SCA စာချုပ်ပါအချက်တွေဟာသူတို့အရင်ကရရှိခဲ့တဲ့အခွင့်အရေးတွေနဲ့နှိုင်းစာရင်မပြောပါလောက်တဲ့အခြေအနေဖြစ်တဲ့အတွက်လမ်းကြောင်းတစ်ကိုရှာကျင်တဲ့သဘောမျိုးဖြစ်ကြောင်းဒါကြောင့်အစိုးရနဲ့တက်မတော်ဘက်က SCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ဆက်ဆံရေးကိုတွန်းမြင့်ပြီး SCA မှာပါတဲ့အားနည်းချက်တွေကိုပြုပြင်တင်တယ်လို့အကြံပြုပါတယ်ငင်းချင်ရင်းနဲ့ပတ်သက်ပြီးဘယ်သူတွေကစူးစမ်းဆောင်ရွက်နေလဲဘယ်သူတွေကဘလို့သဘောထားရှိတယ်ဆိုတာကိုပြည်သူတွေကဆုံးဖြတ်သွားမှာဖြစ်တယ်လို့လည်းဥခွန်ဥကာကပြောပါတယ်ကချင်လွတ်လပ်ရေးအဖွဲ့ KIO တင်ပြတဲ့စာတမ်းထဲမှာ SCA စာချုပ်ဟာရုပ်ရှင်နဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုရှောင်လွှဲစေပြီးတော့လက်နက်ပြုတ်သိမ်းရေးကိုအကောင့်ထဲပုံနေတဲ့ငင်းချင်ရင်းညီလာခံဖြစ်စေဖို့အစိုးရနဲ့တက်မတော်ကလုပ်နေတယ်လို့စွပ်စွဲထားပါတယ်လက်ရှိအချိန်မြန်မာနိုင်ငံရဲ့အကြက်တဲဟာအဆိုပါဆုံးအရှုပ်ထွေးဆုံးအခြေအနေကိုရောက်နေပြီးမြန်မာအစိုးရဆက်ဆက်ဟာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့မကြိုးစားဘဲပြည်တွင်းစစ်ချုပ်ငြင်းရေးကိုသာဥတီလှုပ်ဆောင်နေတယ်လို့ဝေဖန်ပါတယ်တိုင်းရင်းသားအရေးဖက်ဒရယ်အရေးဆောင်မတွေရေးသားနေတဲ့စာရေးဆရာဦးမမောင်စိုးကလက်ရှိနိုင်ငံရေးမှာ SCA စာချုပ်အကြက်တဲကိုကြုံတွေ့နေရတဲ့အတွက်တိုင်းရင်းသားအဖွဲ့တွေကနီလန်းသစ်ရှာတယ်လို့ယူဆကြောင်းပြောပါတယ
်။လောလောဆယ်မှာ NC အကြက်တဲဖြစ်နေတယ်လို့ပြောလို့ရတော့ဗျာမြန်မာဘဝကငင်းရဲလူငါဆိုင်ရှင်းပြောတာနောက်ဆုံးတာဖြစ်နေ NC နဲ့သွားအဲ့တော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ပို့ပြီးတော့စင်ပြေမဲ့လမ်းကြောင်းရှိမလားလို့ရှားနေကြတဲ့သဘောလို့ထင်တယ်ဒါလေဒီဘက်ကစူအနယ်တမလို့ကလျှံလက်ခံမှာဖြစ်မှာဆိုတော့အဲ့တော့ရလက်ကမထွက်သေးတဲ့ခါကျပြောဖို့စိုးသေးတယ်လို့ပဲကျွန်တော်ပြောချင်ပါတယ်ဒီနေ့ညဒီနေ့နှစ်ဖက်ရလက်ထွက်လာပြီးရဲ့နောက်ပိုင်းရနောက်တစ်ခုကစောင့်ကြည့်နေတာတော့ဒီဒေါ်စန်းစုကြည်နေဆိုတော့တည့်ရက်နေ့သူ့ကိုချိန်ထားတာအဲ့ကလာမှာထွက်လာမယ်ရလက်ဒီပေါ်မူတည်ပြီးမှပဲကျွန်တော်ပြောလို့ရမယ်ဆင်းတယ
်ဒါအပြင်နိုင်ငံရေးနီးလနဲ့ဆွေးနွေးပွဲတွေအဆင်မပြေရင်စည်ရင်းနီးနဲ့ဖြင်းရှင်းကြတဲ့တိုက်ပွဲတွေဖြစ်လာနိုင်တယ်လို့သူ့ထင်မြင်ချက်ကိုပြောပါတယ်MNDAA လို့ခေါ်တဲ့ကိုကန့်အဖွဲ့ကလည်း SCA အပြစ်ရစာချုပ်ကိုလက်မှတ်ထိုးဖို့ညှဉ်းဆန်ကြောင်းဒါကြောင့် NLD ဥဆောင်တဲ့အစိုးရကတိုင်းရင်းသားအားလုံးလက်ခံတဲ့အပြစ်ရသဘောတူညီချက်အစ်စ်ကိုရေးဆွဲပေးဖို့နဲ့ SCA ကိုလက်မခံတဲ့အတွက်တက်မတော်ကစီးရီးရဖိအားပေးလာမယ်ဆိုရင်လည်းကြံ့ကြံ့ခံရပ်တည်သွားမှာဖြစ်ကြောင်းစာတမ်းမှာဖော်ပြထားပါတယ်ရှမ်းပြည်တိုးတက်ရေးပါတီ SSPP ကလက်ရှိမြန်မာနိုင်ငံမှာအရေးကြီးတဲ့အုပ်ချုပ်ရေးနေရာတွေဖြစ်တဲ့ကာကွယ်ရေးပြည်ထရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနတွေကိုတက်မတော်ကထိန်းချုပ်ထားတဲ့အတွက်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ပါတီကတိုင်းပြည်ကိုအုပ်ချုပ်နေတာမဟုတ်ဘူးလို့ပြောပါတယ်အလားတူပဲဒေါ်ဆန်းစုကြည်ကြွေးကြော်ခဲ့တဲ့ပြည်တွင်းငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဟာမှေးမိနေပြီးတော့ဖက်ဒရယ်ပြည်အောင်စုပေါ်ပေါ်ရေးဟာလည်းလမ်းစပြောင်းနေတယ်လို့ SSPP ကဝေဖန်ထားပါတယ်27ရာစုပင်လုံးညီလာခံကျင်းပရေးအတွက်ပူးရဲဖွဲ့စည်းထားတဲ့နိုင်ငံရေးအစုအဖွဲ့ကခေါင်းဆောင်တူဖြစ်သူဦးတူဝေကနိုင်ငံရေးဆွေးနွေးပွဲတွေမှာကိုယ့်ဘက်ကလိုချင်တာပဲအားလုံးမရနိုင်ကြောင်းနဲ့လက်ရှိ SCA လမ်းကြောင်းဟာဖြောင့်တန်းနေတဲ့အတွက်ဘလို့လမ်းကြောင်းတစ်ကိုဖော်မလဲဆိုတာကိုနားမလည်နိုင်ကြောင်းပြောပါတယ်
ကိုသူတို့လာတကယ်တမ်းပါညီငယ်ကြီးကိုလူကျင်ကြမယ်ဆိုရင်တော့သူတို့ညှိလို့ရမှာပေါ့ဗျာညှိကြပေါ့အဲကိုလူကျင်တာကြီးပဲပြောလို့ရတော့မရဘူးဒီနော်တစ်ပတ်စလုံးပါပဲကျွန်တော်ကလည်းအဲ့လိုပဲမြင်ပါတယ်နော် လမ်းကြောင်းသစ်ဆိုတာပါလဲကျွန်တော်လည်းနားမလည်ဘူးလေနော်။ဘာလို့ဆိုတော့ကျွန်တော်ကတော့နားလေတော့ကတော့အခုလမ်းကြောင်းကတကယ်ပြောရရင်တော့လမ်းကြောင်းကဖြောက်နေတာပဲ။ဒါမလိုက်ချင်ရင်တော့မပြောတတ်ဘူးလေနော်။ကျွန်တော်တို့ဖြောက်နေဆိုတဲ့လမ်းကြောင်းကပါတယ်အသစ်ဆိုတာပါလို့ကျွန်တော်မသိဘူးလေနော်
။ပန်ခါဆွေးနွေးပွဲကိုတက်ရောက်နေတဲ့တိုင်းသားအဖွဲ့တချို့ကငင်းငယ်ဖြစ်စင်မှာတရုတ်နိုင်ငံပါဖို့လိုတယ်လို့အစိုးရနဲ့တက်မတော်ကိုတိုက်တွန်းထားပါတယ်။ဝါနဲ့မိုင်းလာအဖွဲ့တို့ဥဆောင်ပြုလုပ်တဲ့ဒီဆွေးနွေးပွဲကိုလက်မှတ်မထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကခေါင်းဆောင်တွေနဲ့ဖိတ်ကြားထားတဲ့သူတွေတက်ရောက်ကြပါတယ်။ပန်ခန့်ထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့မှာတိုင်းအသားအဖွဲ့တွေအားလုံးသဘောတူတဲ့ဘုံရက်တိချက်ကိုထုတ်ပြန်သွားမှာဖြစ်ပြီးဒီဆွေးနွေးပွဲကရလာတဲ့သဘောတူညီချက်နဲ့သာအစိုးရနဲ့ဆွေးနွေးသွားမယ်လို့တိုင်းအသားအဖွဲ့တွေကပြောပါတယ်ခင်ဗျာ။